မေရိကန်ပြည်ထောင်စုမှကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြရသူတွေအတွက်နှကောင်းစည်းဝတ်ဖို့ကန့်သတ်ချက်ကိုနေရာတော်တော်များမှာဖြေလျှော့ပေးဖို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ကကြေညာပေးနေမှာပဲကြေညာလိုက်ပါတယ်။အညွန့်ချက်အသေးရလုပ်ငန်းကွင်းတွေကျောင်းတွေလိုနေရာတွေမှာကာကွယ်ဆေးအပြည့်ထိုးပြရသူတွေနှကောင်းစည်းဝတ်ဖို့မလိုတော့ပေမဲ့ဘတ်စကားတွေ၊လေရင်တွေ၊ဆေးရုံတွေ၊ထောင်တွေနဲ့ဝန်းမဲ့နေမဲ့တွေကိုလိုရခရီးရီလိုနေရာမျိုးတွေမှာတော့နှကောင်းစည်းဝတ်ချက်အားမှာဖြစ်ပါတယ်။ပုံမှန်ခြေနေကိုပြန်ရောက်နိုင်မှုဒီလိုခြေနေမျိုးကိုအချိန်တော်ကြာစောင့်စားနေခဲ့ရတာလို့လေကျသာဘင်းကြီးကကန့်သက်ချက်တွေကိုရှော့ပေါ်ကြောင်ခြေနေရမှာ CDC ညွှန်ကြားရေးမှူးဒေါက်တာရူရှင်းဝလန်စကီကပြောဆိုသွားခဲ့တာပါ။ကာဝယ်ဆေးထိုးပြရသူတွေပြင်ပကလူစုလူဝေးချမ်းမှာနှာခေါင်းဆီးဝတ်ဖို့လမ်းညွှန်ချက်ကိုလည်း CDC ကရုပ်သိမ်းလိုက်ပါတယ်။ကာဝယ်ဆေးထိုးတဲ့အကျိုးရလဒ်အဖြစ်ဆီထိုးပြီးသားလူတွေအတွက်ကန့်သက်ချက်တွေကိုရှော့ပေးဖို့အစိုးရနဲ့ CDC ပေါ်ပြပခံရရင်မှာပဲအခုလိုကြီးညာချက်ထွက်လာတာလည်းဖြစ်ပါရဲ့ကတ်တက်ချက်တွေရှော့ပေးလိုက်ပြီးမဲ့ကာဝယ်ဆေးထိုးပြီးသားလူတွေနဲ့မထိုးရသေးတဲ့လူတွေကိုခွဲခြားရမှာအခက်အခဲတွေလည်းကြုံရနိုင်ပါရဲ့အမေရိကန်မှာနှစ်ချိန်ထိုးရတဲ့ကိုဗစ်ရောဂါကာဝယ်ဆေးထိုးပြီးသားသူကတော့အရွယ်ရောက်သူလူကြီးရဲ့46ရာခိုင်နှုန်းကျော်154သန်းနီးပါးရှိနေပြီးဆေးနှစ်ချိန်စလုံးထိုးပြီးရသူကတော့119သန်းကျော်ရှိပါရဲ့ Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးကိုအသက်70နှစ်နဲ့15နှစ်အရွယ်ကလေးတွေကိုပါထိုးခွင့်ပြုလိုက်တဲ့အတွက်မကြာခင်ရက်တွေအတွင်းကာကွယ်ဆေးထိုးသူရေးအတွက်တိကျတာတိုးလာနိုင်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ